မန္တလေးတိုင်းမရိယာမြို့နယ်အနောက်ဘက်ခြမ်းကနေစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လိုက်လို့မနေ့ဇန်နဝါရီလ16ရက်နေ့မှာဒေသခံအမျိုးသားတို့တေဆုံးသွားတယ်လို့လက်နက်ကိုင်တိုက်နေတဲ့ဒေသတွင်းအဖွဲ့အစည်းတွေကပြောဆိုပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလက်နက်ကြီးနဲ့မကြာခဏဆိုသလိုပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံပြည်သူတေဆုံးမှုတွေရှိနေပြီးရွာတွေနေမီးရှို့တာလည်းရှိနေတယ်လို့စောင့်ကြည့်နေသူတွေကပြောဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မာကပြောပြမှာပါ
မန္တလေးတိုင်းမတရားမြို့နယ်အနောက်ချမ်းတုံကုန်းရွာကနေဇန်နဝါရီလ15ရက်ဘုဒ္ဓဖူးနေ့မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တာပါ။အရင်ကလည်းအလားတူပစ်ခတ်တိုက်ခတ်တာတွေကြုံခဲ့ရဘူးတယ်လို့စစ်ကောင်စီကိုတော်လန်တိုက်နေတဲ့ဒေသတွင်းလက်နက်ကိုင်အဖွဲ့ကရဲဘော်တို့က view ကိုပြောပါတယ်
။မထင်လို့လက်နက်ပစ်တာပဲ။အဲ့မှာပထမဦးလို့ပြဆောင်ရတယ်ကျွန်တော်တို့တောင်းတော့ဗဒသူတွေဥကြတာ300ဝက်ချင်းကြီးတယ်။အဲ့နောက်ပိုင်းမှာအလိကမထင်လို့ပြတဲ့တောင်းဝက်ဥကြီးပြတာကြတာ။ခုလည်းအဲ့လိုမျိုးပဲပြတာဟိုမှာအဲ့လိုကပြည်သူတွေကိုသိပေးဆောင်ရတယ်။အဲ့လိုပြည်သူတွေကျွန်တော်မဆောင်ရဘူးလို့ကျွန်တော်ဒီဘက်ကတာအီးဖျားပြုတယ်မရဘူး။ဒီတော့မဆောင်ရတဲ့ခါကျတော့မဆောင်ရတဲ့ခါကျတော့အခုလိုမျိုးပဲထက်ကြတာ
။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းကလေးငယ်တူအပါဝင်စစ်ကျင်းရွာဒေသခံမိသားစုဝင်3ဦးလက်နက်ကြီးစာတီမှန်ပြီးတော့တေဆုံးခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခတ်မှုမှာဒေသခံတွေရဲ့ပြောဆိုချက်ကိုအခြေခံပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ပေမဲ့စစ်ကောင်စီကမဟုတ်မှန်ကြောင်းတုံ့ပြန်ခဲ့တာပါ။မတရားအနောက်ခြားမှာရှိတဲ့ရွာတွေထဲကဒေသခံလေးတွေလည်းပြီးခဲ့တဲ့လစ်ကုံပိုင်းလောက်ကစပြီးတော့မကြာခဏမီးရှို့ခံရတယ်လို့အခြေအနေစောင့်ကြည့်သူတွေကပြောပါတယ်။ဥဒိန်ရွာမှာဆိုရင်ဒီကနေ့အထိရွာထဲဝင်မီးရှို့ခံရတာ73ချိန်ရှိပြီလို့ဝက်လက်သတင်းအချက်အလက်ကိုရတောင်းဝန်ရတူကပြောပါတယ်။
ဦးလင်းကကဒီနေ့နဲ့ဆိုကျွန်တော်တို့73ချိန်ရှိပြီဗျမနက်ခင်းက78ပေါ့သူကဒီတောင်းဝန်ဝင်ရှုနေရတာတခြားရွာတွေကတော့သူတို့အိုးဒီတို့ဝင်စီးတာပဲရှိရဲ့ဒီလားကနေကမဝင်ဘူးဗျတော်တော်များများစီပြီးရှောင်နေကြတယ်အဲဒီကျွန်တော်တို့ဝက်ဒီမရယာမှုနဲ့အနောက်ချောင်းမှာကျွန်တော်တို့ဝါကြောင်းရှိတယ်တန်ငါးချောင်းဆိုရှိချောင်းတစ်ချောင်းရှိတယ်အချောင်းရဲ့တောင်ဘက်ကရွာဆိုင်ဆက်ကုန်းစုပြေးဆောင်လာတာပ
ြလက်လက်ကြီးနဲ့ပြစ်ခတ်တာအပြင်ရွာရဲစစ်ကောင်စီတပ်စစ်ကြောင်းဝင်တဲ့အခြေအနေတွေကြောင့်ထွက်ပြေးတိမ်းရှောင်သူတွေရှိသလိုတချို့ဒေသခံတွေကတော့ရွာထဲမှာပဲဆက်ပြီးတော့ရှိနေပါတယ်လက်လက်ကြီးတန်ကြားပြီးဆိုရင်နောက်ထပ်တလက်တန်ပါလာတက်တဲ့အကြောင်းလဲဝက်လက်တရင်အချက်လက်ကိုရတောင်ရံကဗီဒီယိုကိုပြောပါတယ
်ဘလုံးဝင်းမှာလည်းသူအများကြီးရဘလုံးဝင်းမှာလည်းကျွန်တော်တို့ဒီချက်ခံရုံးနေမှာတော့အများကြီးအဆန်းပါရှိကြပါခါကြရင်တစ်ခါကတော့ဖြစ်လာပြီအဲ့လိုမျိုးတည်းကသူတို့မရဘလုံးဝင်ရတယ်ကျွန်တော်တို့ဟောင်းဝဇာရင်းနဲ့တောင်ဝတ်တူနေဆိုင်မမနေဆိုင်နေလည်းအဲ့လိုမျိုးပြတာရှိလေဗျကျွန်တော်တို့ကဒီလိုပေါ့နော်ဒီလိုအဓိကနားလည်သဘောပေါက်သိနေတာကအဲလက်လက်ကြီးကလက်ကြီးကတော့ပြည်ပြည်ဆိုတာနဲ့တော့တလက်တက်ဆိုပါပြီးသားဗျလေးတန်းပါပြီးသားအတန်းနားတော်သိနေတယ်လက်နိုင်ဆုံးဒီစားကားစားနဲ့အမျိုးမျိုးနေရာမှာမနေကြဘူးပေါ့အဓိကအားရကြခြင်းပါဗျာ
မတရားမျိုးနဲ့အနောက်ဘက်ခြမ်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေကြားပြီးရတဲ့နှစ်နဗ္ဗဘာလကလေးကတိုက်ပွဲပြင်းထန်ပြီးတော့အပြက်လက်ပစ်ခတ်တာတွေရှိခဲ့ပါတယ်မတရားမျိုးနဲ့အနောက်ဘက်ခြမ်းကျေးရွာတွေကရွာသစ်ဝန်းစုနဲ့ထိပ်ပင်ဆောက်ကျေးရွာတွေကိုပြန်လည်ပြီးသိမ်းပိုက်ရရှိထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီတပ်ကတော့မတရားမြို့နယ်ဘောလုံးကွေးထဲမှာအထိုင်ချနေပြီးတော့အနောက်ဘက်ခြမ်းမှာရှိနေတဲ့ကျေးရွာတွေစီစစ်ကြောင်းထုံဝင်ရောက်တာအပြင်လက်လက်ကြီးနဲ့ပကြခနဆူသလို6လက်ပြစ်ခတ်နေတဲ့အကြောင်းဒေသတွင်းအခြေအနေစောင့်ကြည့်သူတွေကပြောပါတယ်ရှင်